ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာမူရစ်ဆေးဝါးတုံးဆွဲတာစိုက်ပျိုးထုတ်လုပ်တာနဲ့ရောင်းဝယ်တာတွေပပျောက်ရေးအတွက်ရည်ရွယ်ပြီးတော့ဒီကနေ့မှာပထမဆုံးအကြိမ်ကချင်မူရီစေဝါတာစီကာွယ်ရေးနေအဖြစ်အခမ်းအနားကျင်းပခဲ့ပါတယ်။မြကြီးနားနဲ့ကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်လိုက်စာမှကျင်းပတဲ့အခမ်းအနားတွေကိုလူအင်အားထောင်နဲ့ချီပြီးတော့တက်ရောက်ခဲ့တာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကြီးပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့ပထမဆုံးအကြိမ်အဖြစ်စတင်ကျင်းပတဲ့ကချင်မူရီစေဝါတာစီကာွယ်ရေးနေကိုမြကြီးနားမြို့မှာမနေ့၈နာရီကနေ၁၀နာရီခွဲအထိစီတပူမနောခွဲမှာကျင်းပခဲ့တာဖြစ်ပါတယ်။မြကျင်းနားမြို့မှာကျင်းပတဲ့အစီအစဉ်ကိုတော့အခမ်းအနားဖြစ်မြောက်ရေးကော်မတီအတွင်းမှုဖြစ်တဲ့ဦးအင်ခွန်တန်ကုန်းကအခုလိုပြောပါတယ
်ပထမဆုံးတာကြားတခင်မှာစုတောင်းအနံပြမဒီအစီအစဉ်ကိုစတင်ဖြစ်တယ်ဟိုတုံးဆွဲခဲ့တဲ့လူဒီဘလူဖြစ်ခဲ့တယ်ဆိုတော့တက်တယ်ခံချက်ဒီတို့ရှိပါတယ်နောက်ပြမဒီအာပြခန်းတွေပေါ့နော်အဲဒီပြခန်းတွေကိုလည်းပြပုံတင်နဲ့တို့လုပ်ပါတယ်နောက်ပြောကဒီစတစ်ကာတွေပေါ့နော်စတစ်ကာဒီလက်တို့ဒီမော်တော်ကားဒီမှာနောက်ပြောကမော်တော်ဆိုင်ကယ်ဒီမှာဖုန်းဒီမှာအာလက်ပ်တော့ဒီမှာတို့ကပ်ပြီးမှတို့မိုဘိုလိုက်ဇေးရှင်းအတွက်ပေါ့အဲဒါစတစ်ကာဒီကိုလည်းတို့ဖြန့်ဝေတယ်ပန်ဆက်ဒီကိုလည်းတို့ဖြန့်ဝေခြင်းလုပ်တယ
်မြကြီးနားမျိုးကအခမ်းအနားကိုလူထုပြည်သက်2000လောက်တက်ရောက်ခဲ့ပါတယ်ကချင်မူရစေဝတာစီကာကွယ်ရေးနေ့ဖြစ်ပေါ်လာတဲ့အကြောင်းကိုတော့ဦးအင်ခွန်တန်ကုန်းကအခုလိုရှင်းပြပါတယ်
ကချင်ပြည်နယ်ရှမ်းပြည်နယ်ပေါ့နော်ဒီမူရီစေဝါအန်ဒီကတတော်ကိုတင်းတင်းထန်ထန်ခံစားနေရပေါ့နော်သူတော့အာရပ်ပြရပ်ဖတ်ဒီလူကြီးတွေပေါ့နော် KIO အပါအဝင်အားလုံးပေါ့ဒီဘာသာရေးအဖွဲ့အစည်းကခေါင်းဆောင်ဒီအားလုံးပေါ့ဒါဟာသူတို့ကချင်မျိုးသားအတွေ့ရောလူငယ်ကြီးအတွေ့လူသားအားလုံးအတွေ့ကဒါအများကြီးအန်ဒီအကြီးမားဖြစ်နေပြီဆိုပြီးမှသူတို့ဆွေးနွေးကြတယ်မွေးစီဝတ်တချေရေအစီမံချက်ဒီဆွဲပြီးမှဒီ AP 25ရက်ကနေဒီစီမံကိန်းကိုစတင်ပြီးမှလုံဆောင်ကြရအောင်ဆိုပြီးတော့ဆုံးဖြတ်ကြတယ်ဆိုတော့ဒီနေ့ကိုတချင်အန်တီဒရပ်ဒီလို့အာတမတ်ပြီးမှလုံဆောင်သွားဖို့ဆုံးဖြတ်ကြတယ်အဲ့လိုနဲ့တချင်အန်တီဒရပ်ဒီပေါ့နော်ဖြစ်လာခြင်းဖြစ်တယ်
မြကျင်းသားမြို့မှာကျင်းပနေတဲ့တစ်ချိန်တည်းမှာပဲကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမြို့မှာလည်းကချင်မူရီစေဝါတာစီကာကွယ်ရေးနေ့အခမ်းအနားကိုကျင်းပခဲ့ပါတယ်။လိုင်စာမြို့မှာကျင်းပခဲ့တာကိုတော့လိုင်စာဒေသခံတယောက်ကအခုလိုပြောပါတယ
်။ဒီနေ့ကတော့ကျွန်တော်ဒီမှာမူရီစေဝါတာချက်ဘုံမနေ့ချိန်မှာခေါက်နေပြီးတော့လူစုပြီးတော့ခွန်းနားဒီမှာကျွန်တော်ဆက်လုပ်ပါတယ်။အဒီနေ့ကဒီကျွန်တော်တို့နိုင်ငံမှာအခုဒီချိန်မှာဒီလိုဒေသကိုမူရီစေဝါတာမကိုများလို့လူငယ်တွေမြောက်များစွာဆုံးရှုံးနေရတယ်လေအဲ့ဒါကိုကျွန်တော်တို့ကကျေဝကနေပြီးတော့ဥဆောင်ပြီးမှဆက်ဆက်တည်စင်ပါအဲ့ကျွန်တော်တို့ဒီလိုက်ရှာမနောခွင်းမလုပ်ပါတာယနေ့ကကျောင်းသူကျောင်းသားနောက်မှလူငယ်များနောက်မှဒီကျွန်တော်တို့ပလာရေးတပ်ဖွဲ့ဝင်တွေပေါ့ KIO KIA အဲ့ဒီမှာပါဝင်နေလို့ကြတာပါ
လိုင်စာမျိုးကအခမ်းအနားကိုလူတထောင်ကျော်လောက်တက်ရောက်ခဲ့တယ်လို့လိုင်စာဒေတာအနီးကဒုက္ခသည်စခန်း6ခုမှာလည်းဒီအခမ်းအနားကိုတပြိုင်တည်းကျင်းပခဲ့တယ်လို့ KIO အဖွဲ့ဒုက္ခသည်ရေးရတာဝန်ခံဦးတွဲပီဇာကပြောပါတယ်ဒီလိုကျင်းပရတဲ့ KIO ရဲ့မူဝါဒကိုတော့ဦးတွဲပီဇာကအခုလိုပြောပါတယ
်လူငယ်ဒီစမွေးစေဝါမဆုံးဘူးနော်အကျွန်တော်ဒေတာမှာဒီစိုက်ပြူလာထုတ်လုပ်တာမရှိဘူးအလုံးလူထုကဝိုင်းဝန်းပိုက်ခဲ့ရမယ်။ကရှင်လူမျိုးသာမကဘူးလေကျွန်တော်ဒေသမှာရှိတဲ့လူမျိုးပေါင်းစုံပေါ့။အလုံးသာဘင်းကိုအနုဆန့်ကျင်တဲ့ချက်ရမယ်ဆိုတဲ့မျိုးဖြစ်ပါတယ်
။ KIO အဖွဲ့ဟာမူရစေဝတာစီကာကွယ်ရေးအတွက်1992ခုနှစ်ဧပြီလ25ရက်နေ့မှာစတင်ဆောင်ရွက်ခဲ့တာဖြစ်ပြီးပထမဆုံးအကြိမ်ကချင်မူရစေဝတာစီကာကွယ်ရေးနေ့ကျင်းပဖို့အတွက်ကို2013ခုနှစ်ဇွန်လ26ရက်နေ့နိုင်ငံတကာမူရစေဝတုံးဆွဲရောင်းဝယ်မှုစံကြေးရေးနေ့မှာဆွေးနွေးဆုံးဖြတ်ပြီးတဲ့နောက်အတည်ပြုခဲ့တာဖြစ်ပါတယ်။